EU ဥရောပသမဂ္ဂမှာနိုင်ငံအသစ်တွေတိုးလာတဲ့အပြင်29နိုင်ငံပါဝင်တဲ့EU မှာဆေးရတိကျလွတ်လပ်မှုပိုပြီးရှိလာတာနဲ့ကိုက်ညီအောင် EU ရဲ့ဖွဲ့စည်းမှုကိုပြုပြင်ပြောင်းလဲဖို့အတွက်ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှုစ်ကစနေနေ့ဘာလင်မြို့ရောမှာပြုလုပ်တဲ့ဥရောပဆိုရှယ်လက်ပါတီကွန်ဂရက်မှာပြောကြားလိုက်ပါတယ်
Das ist gut für uns alle, wenn wir in einer Welt mit bald 10 Milliarden Menschen unsere Werte behaupten
wollen. ကျွန်တော်ကလူရေဆယ်ဘီလီယံလောက်ဖြစ်လာတော့မယ်EU အနေနဲ့ကမ္ဘာမှာကုဆန်တန်ဖိုးကိုကာကွယ်ခြင်းစိတ်ရှိမယ်ဆိုရင်အဖွဲ့ဝင်နိုင်ငံတွေထပ်ပြီးတိုးလာတာကောင်းပါတယ်နိုင်ငံပေါင်း29နိုင်ငံကနေ30နောက်30ချောင်းနိုင်ငံနဲ့လူရေတန်း900ကျော်ဖြစ်လာမယ် EU ရဲ့ဒန်းလူညီများမှုရှိပြီးလွတ်လပ်တဲ့နိုင်ငံသားတွေကဒီကမ္ဘာကြီးကိုပို့ပြီးတော့အင်အားကြီးအောင်လုပ်နိုင်မှာပါလို့ပြောသွားတာပါ။ဒါပြင်ဥရောပဒေသတွေနိုင်ငံတွေကြားကာကွယ်ဆောင်ရှောက်ရေးလှုပ်ဆောင်မှုတွေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။2025မှာ EU ရဲ့အလင်းမြန်တုံ့ပြန်ရေးအဖွဲ့ကိုစွန့်ရီတိုးမြှင့်ပြီးလက်တွဲဆောင်ရွက်